ရင်ဂျာအရေးကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေနှုတ်ဆက်နေတဲ့အတွက်အခြေအနေတွေဟာပိုပြီးတော့ဆိုးဝါးလာစေတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ကဗိုလ်တပ်ခုနေမှာပြောကြားလိုက်ပါတယ်။ရင်ဂျာတွေကိုအကာအကွယ်ပေးဖို့နဲ့ငြိမ်းချမ်းမှုကိုချင်းချောင်နေတဲ့အခြေအနေကိုကင်တွယ်ဖို့အတွက်လုံခြုံရေးကောင်စီအနေနဲ့တညီတညွတ်ထက်ပြက်ပြက်သားသားအရေးယူလှုပ်ဆောင်ဖို့လဲဘင်္ဂလားဒေ့ရှ်တန်မတ်ကြီးကတိုက်တွန်းပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုရင်ဂျာဒုက္ခသည်တွေထွက်ပြေးခိုလုံတာအခုဆို6နှစ်လောက်ရှိနေပြီဖြစ်ပေမဲ့ဒီပြဿနာကိုအသေးချမ်းမြင်နေရတဲ့လုံခြုံရေးကောင်စီကထိရောက်တဲ့အရေးယူဆောင်ရွက်မှုဘာမှမလုပ်တဲ့ပြင်နှုတ်ဆက်နေတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာဗိုလ်တပ်ခုနေကကျင်းပတဲ့လုံခြုံရေးကောင်စီရဲ့ရေချင်ငင်းချင်းအတွက်ယုံကြည်မှုတိဆောက်ရေးဆိုင်ရာအခြေတင်ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးမိုဟာမက်အဗ်ဒူမူဟစ်ကပြောကြားခဲ့တာဖြစ်ပါတယ်။လူမှုအတိုင်းအဝိုင်းတွေကြားယုံကြည်မှုတိဆောက်ရမှာငင်းချင်းရေးထိန်းသူတွေကအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာကိုထောက်ပြပြီးတော့ငင်းငင်းလုပ်ငန်းတွေအတွက်ငင်းငင်းတည်ဆောက်မှုလုတ်ပိုင်ခွင့်အခိုင်အမာလှုပ်ဆောင်ပေးဖို့လဲကုလအမြဲတမ်းကိုယ်စားလှယ်မူဟစ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရင်ဂျာတသန်းတော်ခုံနေတာဖြစ်ပြီးတော့မဂျာသိခင်ကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာရင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေပို့ပေးဖို့နိုင်ငံတကာအတိုင်းအဝန်းကိုပန်ကြားခဲ့တာလည်းဖြစ်ပါတယ်။